This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံခင်ပါရှင် Radio NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘေးရောအနေကင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ပါတယ်ဒီကနေ့မေလ19ရက်နေ့ Radio NUG ရဲ့မြန်မာခင်အစီအစဉ်လေးကိုစတင်ထုတ်လွှင့်ပြတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ Radio NUG ရဲ့စီးရီးသတင်းကောက်နှုတ်ချက်ကိုရန်တိုင်းမှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
Radio NUG သောရဆင်များမင်္ဂလာပါခင်ဗျာအခုချိန်အစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့ကီတုမဒီတောင်ငူလီဒါစကန်အားတရားခွန်မမရှော့တိုက်တုံးများဖြင့်ပစ်ခတ်တိုက်ခတ်တဲ့သတင်းပဲဖြစ်ပါတယ်ပဲခူးတိုင်းတောင်ငူမြို့နယ်အခြေဆိုင်ကီတုမဒီလီဒါစကန်အားတရားခွန်မမရှော့တိုက်တုံးများဖြင့်ပစ်ခတ်တိုက်ခတ်ခဲ့တယ်လို့ Brave Warriors for Myanmar BWM ဖွဲ့ကထုတ်ပြန်ထားပါတယ်မေလ၁၈ရက်နေ့မနက်တနာရီ48မိနစ်ခန့်မှာတောင်ငူလီဒါစကန်ကိုရှော့တိုက်တုံး7လုံးနဲ့ပစ်ခတ်ခဲ့ရမှာရှစ်လုံးကိုအောင်မြင်စွာပစ်ခတ်တိုက်ခတ်နိုင်ခဲ့တယ်လို့ဆိုပါတယ်ဒီတိုက်ခတ်မှုကို Brave Warriors for Myanmar အဖွဲ့ရဲ့ဦးဆောင်မှုနဲ့ Mountain Knight Civilian Defense Forces MKCDF Anti-Coup People's Liberation Force ACPLF နဲ့တန်တောင်မြောက်ပိုင်းအထူးဒေသဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်တောင်ငူလီဒါစကန်ဟာစစ်ကောင်စီရဲ့စစ်ရာဇဝတ်မှုများကျူးလွန်ရမှာအရေးပါတဲ့လေတပ်တောက်တိုင်တစ်ခုဖြစ်တဲ့ပြင်ယခုရပိုင်းတွင်လေကြောင်းမှဒရက်ဇက်ဘုံကျဲတိုက်ခတ်မှုတွေမှာအဓိကပါဝင်နေတဲ့လေလံစခန်းတစ်ခုဖြစ်တာကြောင့် BWM Mission 37အနေနဲ့ဖော်ဆောင်ကတိုက်ခတ်ခဲ့တာလို့သိရပါတယ်ခင်ဗျာဆလဘီတန်ဆက်ပေးမယ့်စီးရီးသတင်းကတော့ပုတလင်မျိုးအထက်ကကြောင်းဝင်းတွင်တက်ဆွဲထားတဲ့စစ်ကောင်စီတပ်သားတွေကိုဝင်ရောက်တိုက်ခိုက်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။မေလ၁၈ရက်နေ့မနက်6နာရီခန့်ကစတင်ပြီးပုတလင်မျိုးအထက်ကကြောင်းဝင်းတွင်အင်အား90ခန်းနဲ့တက်ဆွဲထားတဲ့စစ်ကောင်စီတပ်သားတွေကိုတော်လိုင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ခြင်းဖြစ်ကြောင်း People Defense Organization of Woodland မှသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုဟာမနက်9နာရီမိနစ်30ခန်းမှာပြီးဆုံးခဲ့ပြီးအကြမ်းဖက်စစ်ကောင်စီတပ်သားများထိခိုက်မှုရှိတော်လဲအရေးအတွက်ကိုအတည်ပြုနိုင်ခြင်းမရှိသေးကြောင်းတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်တော်လိုင်းတပ်ဖွဲ့များအထိကဲမရှိပြန်လည်ဆုတ်ခွာနိုင်ခဲ့ကြောင်းသိရပါတယ်ဒီတိုက်ခိုက်မှုကိုပုတလင်မြို့နယ်မြို့နယ်ပကပဖွဲ့ပုတလင်မြို့နယ်ရက်ကြီးကာကွယ်ရေးနယ်တိုက်နယ်ဖွဲ့များမုံရွာနယ်ရက်ကြီးပကပဖွဲ့ရေဦးနယ်ပကပနယ်တိုက်နယ်ကိုကင်းဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ကြတာဖြစ်ကြောင်းဖော်ပြထားပါတယ်ခင်ဗျာကုဒ်ကတင်ဆက်ပေးမယ့်စီးရီးသတင်းကတော့စင်ကူးမြို့နယ်စိုက်ကွင်းကျေးရွာကိုစစ်ကောင်စီကပေါင်300ဘုံအုံမြူကဘုံကျဲတိုက်ခိုက်တဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။မန္တလေးတိုင်းစင်ကူးမြို့နယ်စိုက်ကွင်းကျေးရွာကိုစစ်ကောင်စီကပေါင်300ဘုံများအုံမြူကလေကြောင်းတိုက်ခတ်မှု3ချိန်ပြုလုပ်ခဲ့တယ်လို့ပြည်ဦးလွင်ခဲပကဖကထုတ်ပြန်ထားပါတယ်။မေလ19ရက်မနက်9:58မိနစ်ခန့်မှာတရဦးတက် Jet Fighter တစ်စီးနဲ့စိုက်ကွင်းကျေးရွာပြေဝထွန်းစီပန်းဆိုင်ရှိစစ်ကြီးကွင်းနဲ့စိုက်ကွင်းရွာထဲစတဲ့နေရာ3ခုကိုဘုံကျဲတိုက်ခတ်ခဲ့တာလို့ဆိုပါတယ်။ဒီဘုံကျဲတိုက်ခတ်မှုအတွင်းအဆောက်အဦနှလုံးပျက်စီးခဲ့ကလူထိခိုက်မှုတော့မရှိခဲ့ဘူးလို့သိရပါတယ်။ဒါပြင်မေလ17ရက်နေ့မနက်9:55မိနစ်ခန့်မှာလည်းတရဦးတက် Jet Fighter တစ်စီးကစင်ကူးမြို့မြောက်ဘက်ကတီလာရွာကြားအပေါင်300ဘုံနဲ့လေကြောင်းတိုက်ခတ်မှုပြုလုပ်ခဲ့ပါသေးတယ်ခင်ဗျာ။ကုဒ်ကနွေအင်းရွာကိုစစ်ကောင်စီကဘုံကျဲတိုက်ခတ်ခဲ့ရမှာကလေးငယ်2ဦးအပါအဝင်9ဦးသေဆုံးတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။စကိုင်းတိုင်းပလဲမြို့နယ်ချင်းပြချင်းကျေးရွာအုပ်စုနွေအင်းရွာကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခတ်ခဲ့တာကြောင့်ကလေးငယ်2ဦးပါဝင်5ဦးသေဆုံးခဲ့တယ်လို့သိရပါတယ်။မေလ17ရက်နေ့မိုးလယ်12:40မိနစ်ခန့်မှာချင်းပြစ်ချင်းအုပ်စုတဲကနွေအင်းရွာနဲ့ချင်းပြစ်ရွာတို့ကိုစစ်ကောင်စီက Jet Fighter နဲ့ဘုံကျဲတိုက်ခတ်ခဲ့တာပါ။ဘုံကျဲတိုက်ခတ်မှုအတွင်းမတ်ကျဲစင်ဦး12တန်း၊မောင်ဖုံးမင်းတန်း6တန်း၊ တော်မယီတို့သုံးဦးဟာနေရာမှာပဲတည်ဆုံးခဲ့ပြီးဆေးရုံအယောက်မှာမတ်သိမ်းမြတ်သူနဲ့နောက်တဦးတည်ဆုံးသွားခဲ့တာကြောင့်စုစုပေါင်း5ဦးအထိတည်ဆုံးခဲ့တယ်လို့ဆိုပါတယ်။ဒါပြင်မောင်ဝီရန်ဆိုမတ်ဆွေမောင်ဝင်မတ်ဖြူဖြူလုံးကိုဖိုးတုတ်ကိုလင်းစိန်နဲ့သုံးနှစ်ရွယ်ကလေးငယ်တူတို့ဒဏ်ရာရခဲ့တယ်လို့ကနဦးစင်းတွေရသိရပါတယ်။အဲ့ဒီကြေးရွာတွေမှာဆေးရေးလှုပ်ရှားမှုတွေတိုက်ပွဲဖြစ်ပွားတာမျိုးတွေမရှိဘဲအကြမ်းဖက်စစ်တပ်ကပြည်သူတွေကိုရည်ရွယ်ချက်ရှိရှိဘုံကျဲတိုက်ခိုက်ခဲ့တာပဲဖြစ်ပါလေခင်ဗျာ။ဆလဘီတင်ဆက်ပေးမှာကတော့မင်းတပ်မျိုးကိုစစ်ကောင်စီ3ရက်ဆက်၄ချောင်းတိုက်ခိုက်မှုပြုလုပ်တယ်ဆိုတဲ့စီရီသတင်းပဲဖြစ်ပါတယ်။ချင်းပြည်နယ်မင်းတပ်မျိုးနယ်ကိုစစ်ကောင်စီက3ရက်ဆက်၄ချောင်းတိုက်ခိုက်မှုပြုလုပ်ခဲ့တယ်လို့မင်းတပ်မျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကထုတ်ပြန်ထားပါတယ်။မေလ18ရက်နေ့မွန်လယ်12နာရီခွဲကမှမင်းတပ်မျိုးနယ်တိုက်နယ်အမှတ်1အတွင်းကကျေးရွာတွေကိုစစ်ကောင်စီကကလစတာဘုံအသုံးပြုကဘုံကျဲတိုက်ခိုက်ခဲ့ပြီးကျေးရွာအတွင်းနဲ့အနီးအနားမှာဘုံအလုံးရေ10လုံးဝန်းကျင်ကျရောက်ပုံကွဲခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့မေလ16ရက်နေ့မနက်9နာရီခွဲကမှလည်းမင်းတပ်မျိုးတိုက်နယ်အမှတ်1အတွင်းကိုစစ်ကောင်စီကလေကြောင်းတိုက်ခတ်မှုပြုလုပ်ခဲ့ပါတယ်။ဒါပြင်မေလ15ရက်နေ့ကလည်းတိုက်နယ်အမှတ်1အတွင်းကကျေးရွာတရွာကိုဘုံကျဲတိုက်ခတ်ခဲ့ရမှာမိသူ2ဦးသေဆုံးပြီး11ဦးဒဏ်ရာရရှိခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။အခုတခါရီရာရှင်မြို့နယ်မှာစစ်ကောင်စီထောင်ထားတဲ့နေမိုင်းအလုံး80ခန်းကိုရှင်းလင်းဖယ်ရှားခဲ့တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ပဲခူးတိုင်းရီရာရှင်မြို့နယ်ကုန်းအုံနဲ့တပန်းစင်ကျေးရွာကြားအများပြည်သူဖြတ်သန်းသွားလာနေတဲ့လမ်းမကြီးမှာစစ်ကောင်စီတပ်ကထောင်ထားခဲ့တဲ့နေမိုင်းအလုံး80ခန်းကိုရှင်းလင်းဖယ်ရှားပေးခဲ့တယ်လို့3934တရင်ကထုတ်ပြန်ထားပါတယ်။မီလာ19ရက်နေ့မှာရီရာရှင်ဘက်မှစစ်ကြောင်းထုတ်လာတဲ့စစ်ကောင်စီတပ်ကလူသားလမ်းပေါ်စင်ကျင်တုံတရားကင်းမဲ့စွာနဲ့M2 နေမိုင်းအလုံး80ခန်းအားသွေတံပြီးထောင်ထားခဲ့တာလို့ဆိုပါတယ်။ဒီနေမိုင်းတွေကိုစစ်တောင်းမြေရှေ့ချမ်းနေမြေကန်တရင်ဖြစ်တဲ့3934တရင်ပကဖအဖွဲ့တွေနဲ့နေပြည်တော်အလဲပိုင်းတိုင်း805တရင်တို့ကမေလ18ရက်နေ့မှာတွားရောက်ရှင်းလင်းဖယ်ရှားသိမ်းဆည်းခဲ့တယ်လို့သိရပါတယ်။ဒေသခံပြည်သူများအနေနဲ့စစ်ကောင်စီတပ်ကမိုင်းတွေကိုမစင်မကျင်ထောင်ထားတဲ့အတွက်ကြောင့်တွာလာဖြတ်တန်းတဲ့အခါတွေမှာသတိကြီးကြီးထားကပတ်ဝန်းကျင်ကိုဂရုစိုက်တွာလာဖြတ်တန်းကြဖို့အထူးသတိပေးထားပါလိမ့်ခင်ဗျာ။အခုနောက်ဆုံးတင်ဆက်ပေးခြင်းတဲ့စီးရီးသတင်းကတော့အမှတ် 29 ဘူဟာ AYAPDF ကပတ်စဉ်ခုနှစ်စစ်တနန်းအတွက်တနန်းသားခေါ်ယူနေတဲ့ဆိုတဲ့သတင်းပဲဖြစ်ပါတယ်။မြို့သားညညွေဆိုရာကာကွယ်ဝန်ကြီးဌာနအမှတ်1စစ်စင်နေမြေ ARD တိုင်းစစ်တနာအမှတ် 29 ဘူဟာ AYAPDF ကအပတ်စဉ်ခုနှစ်စစ်တနန်းအတွက်တနန်းသားများခေါ်ယူနေတယ်လို့ထုတ်ပြန်ထားပါတယ်။မြို့သမီးစစ်မေများကိုအထူးလေးထားဖိတ်ခေါ်ကြောင်းဖော်ပြထားပြီးတနန်းပြီးဆုံးတဲ့အခါအရေးချင်းစိတ်ပါဝင်စားမှုနဲ့လုံနိုင်စွမ်းအရာချေမုံရေးအပြင်စေဌာနဆက်သွယ်ဆက်ချုပ်ဌာနနဲ့ရုံးလုပ်ငန်းတွေမှာတာဝန်ထမ်းဆောင်နိုင်တယ်လို့ဆိုပါတယ်။တင်းနှံတက်ရောက်လို့သူများဟာအသက်18နှစ်မှ40အတွင်းကျန်းမာရေးကောင်းမှုသူစီကံချက်တွေနဲ့မိညွန်ကြားချက်တွေကိုတိကျစွာလိုက်နာနိုင်ကတော်လိုင်းပြီးဆုံးတဲ့အထိတာဝန်ထမ်းဆောင်နိုင်ရမယ်လို့ဖော်ပြထားပါတယ်။ဒါပြင်မြို့သားညီညီအစိုးရကာကွယ်ဝန်ကြီးဌာနကုကံမှုအောက်တက်ဖြစ်တဲ့အတွက်ကာကွယ်ဝန်ကြီးဌာနကထုတ်ပြန်တဲ့အမိန့်ညွှန်ကြားချက်များအားတိကျစွာလိုက်နာဆောင်ရွက်ရမယ်လို့အသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းကောင်းလို့ချက်တွေကို Radio NUG သတင်းတောက်မင်းစစ်သွင်းတဲ့ခေါဆယ်ရိုကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေဦးမှမှဖတ်ကြားတင်ပြတော့မှာဖြစ်ပါတယ်ရှင်
။မင်္ဂလာမနက်ခင်းပါ။ခုချိန်ကစပြီးဗီဒီယိုအန်ယူဂျီရဲ့မနက်ခင်းပြည်တွင်းသတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ຫນွေဦးမှမှပထမဦးဆုံးတင်ပြပေးမယ့်သတင်းကတော့ကရင်မျိုးသားစီယုံနိုင်ငံရေးကြံပေးဘုံမူကြီးစောတူတူလေးကွယ်လွန်ခြင်းပေါ့ NUG မှဝန်ထဲချောင်းတဝင်းလွှာပေးပို့တဲ့သတင်းဖြစ်ပါတယ်ကရင်မျိုးသားစီယုံနိုင်ငံရေးနှင့်စည်ရဲဦးဆောင်ကြံပေးပုဂ္ဂိုလ်ဖြစ်သူဘုံမူကြီးစောတူတူလေးသည်2025ခုနှစ်မေလ18ရက်နေ့ထိုင်းနိုင်ငံဆန်တော်ချိန်ည10:20ချိန်တွင်ခရစ်တော်၏ငြိမ်သက်ရာ၌အိပ်ပျော်သွားပြီဖြစ်ကြောင်းကိုသိရှိရသည့်အတွက်မိသားစုနှင့်ထပ်တူဝန်ထဲချောင်းမျိုးသားညီညွတ်ရေးအစိုးရမှပေးပို့တဲ့ဝန်ထဲချောင်းတဝင်းလွှာမှဖော်ပြထားပါတယ်ကွယ်လွန်သူဘုံမူကြီးစောတူတူလေးသည့်1929ခုနှစ်မေလတွင်ကရင်တော်လိုင်းနယ်မြေသို့စတင်ရောက်ရှိခဲ့ခြင်းမှစ၍ဘဝတိတ်လျှောက်လုံးကိုကရင်မျိုးသားစီယုံ၏အလံတော်အောက်တွင်နှိမ့်မြုပ်အနှံကကရင်မျိုးသားအရေးနှင့်မြမဒီမိုကရေစီရေးအတွက်အားထုတ်ကြိုးပမ်းခဲ့သူဖြစ်ပြီးဥပဒေပညာရှင်တဦးနှင့်ဖြင့်၎င်းသည့်စီရေးနိုင်ငံရေးအုပ်ချုပ်ရေးတရားစီရင်ရေးနှင့်လူမှုကယ်ဆယ်ရေးကဏ္ဍများတွင်အရေးပါသည့်တာဝန်မျိုးမျိုးကိုထမ်းဆောင်ခဲ့က KNDO ဒုတိယစီဦးစီးချုပ်ကရင်မျိုးသားစီယုံ၏ထွေထွေတွင်မှုတင့်တဲ့နှင့်စတဲ့အမြင့်ဆုံးရာထူးများကိုရယူခဲ့က ွယ်လွန်ချိန်၌ကရင်မျိုးသားစီရင်ဥက္ကဋ္ဌ၏နိုင်ငံရေးနှင့်စီးရေးအကြံပေးဖြင့်ထူးခြားလေးနက်သောတာဝန်များကိုထမ်းဆောင်သွားခဲ့တယ်လို့သိရပါတယ်။ကရင်တော်လိုင်းခီးတလျှောက်၎င်း၏အနစ်နာခံမှုစွမ်းဆောင်မှုများနှင့်ခိုင်မာသောသစ္စာရှိမှုတို့သည်နောက်လာနောက်သားများအတွက်သူယူစရာမှတ်ကြောက်တင်လေးစားပွဲပင်ဖြစ်တယ်လို့ဖော်ပြထားပါတယ်။ဗိုလ်မှူးကြီးစောထူးထူးလေးကွယ်လွန်ခြင်းသည်ကြာရစ်သူမိသားစုအတွက်သာမကကရင်မျိုးသားလူကြီးတစ်ရက်လုံးနဲ့မြမနိုင်ငံရေးအတွက်စားထိုးမရသည့်ကြီးမားသောဆုံးရှုံးမှုဖြစ်ပါသဖြင့်မျိုးသားညီညွတ်ရေးအစိုးရအနေဖြင့်ဝန်ထဲချေကွဲရပါကြောင်းသဝင်လွှာတွင်မှတ်တမ်းတင်ဖော်ပြပါရှိပါတယ်ရှင်ဆက်လက်တင်ပြပေးမယ့်တဲ့ရင်ကတော့ ERI တိုင်းလွတ်မြောက်ရေးအတွက် PDF ရဲဘော်များနဲ့အတူပြည်သူများရှိပေးရန်ပြည်ထောင်စုဝန်ကြီးဦးရီမွန်တိုက်တွန်းတဲ့တဲ့ရင်ဖြစ်ပါတယ်။မြို့သားညီညွတ်ရေးအစိုးရ Energy ကာကွယ်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရီမွန်က ERI တိုင်းလွတ်မြောက်ရေးအတွက်တိုက်ပွဲဝင်နေသည့်ပြည်သူကာကွယ်ရေးတပ်ဖွဲ့ PDF ရဲဘော်များနဲ့အတူပြည်သူများအနေဖြင့်ဆက်လက်ရှိပေးရန်ပေါင်းစုယုံကြည်အောင်ပွဲစီတို့ပြန်လာပြီး ERI ကမ်ပိန်းဖွင့်ပွဲခမ်းနားမှာတိုက်တွန်းနှိုးဆော်ခဲ့ပါတယ်။လက်ရှိချိန်တွင်လူငယ်များသည့် PDF ရဲဘော်များဖြင့်အသက်နှင့်ဘဝရင်းကတော်လိုင်းတိုက်ပွဲများတွင်ပါဝင်နေကြသလိုတစ်ပတ်တွင်လည်းတော်လင်းရေးပြည်သူများကချွေးနေစာမှဖြစ်နိုင်သည်များထောက်ပံ့မှုများဖြင့်ဤတော်လင်းခီးကိုအတူတကွဖျက်သိမ်းလျက်ရှိသည်ဟုဦးရီမွန်ကပြောကြားခဲ့ပါသည်။ဒီတော်လင်းအောင်ပွဲရဲ့ရလဒ်ကအင်မတန်ကြီးကျယ်ခမ်းနားပါလိမ့်မယ်။ကျွန်တော်တို့နိုင်ငံအတွက်ခေတ်သစ်စနစ်တမိုင်းသစ်ကိုဖန်တီးနေတဲ့တော်လင်းရေးပါကျွန်တော်တို့အားလုံးရင်းနှီးရကြို့နှပ်ပါလိမ့်မယ်လို့ဝန်ကြီးဦးရီမွန်ကပြောကြားထားပါသည်။ဝန်ကြီးကတော်လင်းရဲဘော်များအတွက်အားထားရမှပြည်သူများသာဖြစ်ကြောင်း ERI တိုင်းလူမျိုးရေးအတွက်တိုက်ပွဲဝင်နေတဲ့ PDF ရဲဘော်များနဲ့အတူ ERI တိုင်းနဲ့မြန်မာပြည်တော်ဝန်ကတော်လင်းပြည်သူများအားလုံးအတူတကွဆက်ရှိပေးကြပါလို့၎င်းကနှိုးဆော်ခဲ့ပါတယ်ရှင
်ဆိုးမြော်ခမ်းမတွင်ကျင်းပသည့်58ဂွန်ဂျူးဒီမိုကရေစီတော်လှန်ရေး55နှစ်မြောက်အောက်မေ့ဘွယ်ခမ်းနားသို့ထူးဖိတ်ကြားချက်အရ Energy Korea ကိုယ်စားလှယ်ရုံးဖွဲ့တက်ရောက်တဲ့သတင်းကိုဆက်လက်တင်ပြပေးပါမယ်။မေလ18ရက်ကိုရီးယားနိုင်ငံဆိုးမြော်ခမ်းမတွင်ကိုရီးယားဒေသစံတော်ချိန်မနက်10:00မှ12:00အထိကျင်းပပြုလုပ်တဲ့58ဂွန်ဂျူးဒီမိုကရေစီတော်လှန်ရေး55နှစ်မြောက်အောက်မေ့ဘွယ်ခမ်းနားသို့မြို့သားညီညွတ်ရေးအစိုးရ၏ကိုရီးယားသမ္မတနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ဥယျာဉ်နိုင်ထွန်းနဲ့ Energy Korea ကိုယ်စားလှယ်ရုံးအထောက်အကူပြုဖွဲ့ဝင်ဆရာနာသိမ့်မှုစံကြီးကော်မတီပူးတွဲဥက္ကဋ္ဌဦးတင်ထေအောင်နဲ့မြမနူတော်လေးတွေတက်ကြွစွာပါဝင်ဆောင်ရွက်ကြသည့်မြမရဲဘော်များတက်ရောက်ခဲ့ကြကြောင်းသတင်းရရှိပါသည်။စူပါခန္ဓာတို့ကိုရီးယားအစိုးရဖွဲ့များမှဝင်ကြီးများပါတီဖွဲ့စည်းတည်တည်မှလွှတ်တော်အမတ်များနိုင်ငံတကာတန်တမန်များနဲ့အထူးဖိတ်ကြားထားသူများတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။ခန္ဓာမှာဆိုးမြို့တော်ဝင်မစ္စတာအိုဆေဟွန်ကဖွင့်မစကားပြောကြားခဲ့ပြီးဆိုးမြို့တော်အုပ်ချုပ်ရေးမှူးမစ္စတာချွဲစုတို့မှဂုံပြူအောင်မေဘွယ်စကားပြောကြားရာယနေ့ကျင်းပပြုလုပ်သည့်ပွဲမှနေ၍လက်ရှိမြန်မာနိုင်ငံအတွင်းရှိမြန်မာပြည်သူများကဆရာနာရှင်စနစ်မှလွမြောက်စေရအတွက်တော်လန်တိုက်ပွဲဝင်နေမှုကိုလည်းကိုရီးယားဆူရနဲ့ပြည်သူတို့အနေနဲ့လည်းအစင်အားပေးထောက်ပံ့ကူညီပူးပေါင်းပေးကြစေလိုကြောင်းနဲ့ယနေ့ခန္ဓာတို့မြို့သားညီညွတ်ရေးအစိုးရ၏ကိုရီးယားသမ္မတနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ဥယျာဉ်နိုင်ထွန်းကိုလည်းထူးဖိတ်ကြားထားပြီးကိုယ်စားလှယ်ကြီးကိုယ်တိုင်တက်ရောက်နေပါကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။ကိုရီးယားနိုင်ငံအတွင်းဆရာနာရှင်တို့၏လက်အောက်မှာကျောင်းသားအလုပ်သမားနဲ့ပြည်သူလူထုတရက်လုံး၏ဒီမိုကရေစီရေလှုံ့ဆော်မှုတမိုင်းဝင်နေဖြစ်သော1980မေလ18တွင်ဂွန်ဂျူးမြို့မှစတင်ခဲ့သည့်ဒီမိုကရေစီတော်လှန်ရေးအောက်မေ့ဘွယ်ခန္ဓာများကိုနိုင်ငံအနှံ့ပြားကျင်းပလျက်ရှိပါရဲ့ရှင်စစ်ကောင်စီဗဟိုချက်ဖြစ်သည့်နေပြည်တော်နှင့်မန္တလေးကဲ့သို့နေရာများကိုပပောင်းစုံမှဝိုင်းဝန်းတိုက်ခိုက်နေသည့်အသည့်ကိုပေးသွားမယ်လို့ဦးမင်းကိုနိုင်ဆိုတဲ့အကြောင်းအရာကိုဆက်လက်တင်ပြပေးပါဦးမယ်။စစ်ကောင်စီရဲ့ဗဟိုချက်ဖြစ်တဲ့နေပြည်တော်နှင့်မန္တလေးကဲ့သို့နေရာများကိုပပောင်းစုံကနေဝိုင်းဝန်းတိုက်ခိုက်နေသည့်အသည့်ကိုပေးသွားမယ်လို့88မျိုးဆက်ကောင်းဆောင်ဦးမင်းကိုနိုင်ကမေလ16ရက်မှဇွန်လကုန်ထိကျင်းပမဲ့ပေါင်းစုယုံကြည်အောင်ပွဲစီတို့ပြန်လာပြီး ARI ကမ်ပိန်းဖွင့်ပွဲခမ်းနားမှာပြောကြားခဲ့ပါတယ်။ဆိုပါကမ်ပိန်းသည် ARI တိုင်းစစ်ဌာနချုပ်အောက်ရှိဗျူဟာတရင်တပ်ဖွဲ့များ၏လိုအပ်ချက်များအတွက်7,000ရရှိရေးကိုညီမှန်ထားတယ်လို့သိရပါတယ်။ဒီကမ်ပိန်းသာမကဒီလှုံ့ဆော်မှုပြင်ထွေထွေထိုးစစ်ပြည်လုံးကျွတ်တိုက်ပွဲတွေဖြစ်လာတဲ့အချိန်မှာငွေကြေးသာမကသတင်းပေးနိုင်တာ၊ထမင်းကျွေးနိုင်တာ၊စောက်ရှောက်နိုင်တာဝင်ပြီးတော့ဘာလုပ်နိုင်တယ်လဲဆိုတဲ့အချက်တွေအခုကတည်းကတွေးထားပါလို့ပြည်သူများကိုတိုက်တွန်းခဲ့ပါတယ်။ဦးမင်းကိုနိုင်ကစစ်ကောင်စီဗဟိုချက်ဖြစ်သည့်နေပြည်တော်နှင့်မန္တလေးကဲ့သို့နေရာများကိုပပောင်းစုံမှဝိုင်းဝန်းတိုက်ခိုက်နေသည့်အသည့်ကိုပေးသွားမယ်လို့ဆိုထားပါတယ်။မြစ်ထဲချောင်းနှင်းကဖျက်ပြီးတက်တဲ့သူကတက်မယ်၊တောင်ပေါ်ကဆင်းတဲ့သူကဆင်းမယ်။ကရင်ရင်ကနေထိုးတဲ့သူကထိုးမယ်စသဖြင့်ပေါ့ဒီလိုပြူဟာကြကြတိုက်နေနိုင်ကြဖို့လိုတယ်လို့ဦးမင်းကိုနိုင်ကရှင်းပြခဲ့ပါတယ်။ဒါ့အပြင်တော်လင်းတပ်ဖွဲ့များသည့်လမ်းမိုင်းများကိုစုမိုးနိုင်ခဲ့ပြီးရေးကြီးပစ္စည်းများတည်ယူပို့ဆောင်ရေးပါဝင်တော်လင်းအောင်မြင်ရေးအတွက်အထောက်အကူများရရှိခဲ့တယ်လို့၎င်းကထည့်သွင်းပြောကြားပါတယ်။လမ်းမိုင်းတွေရဲ့စုမိုးနိုင်မှုကဒီတော်လင်းအောင်မှုရေးကြီးတဲ့ကဏ္ဍတွေဖြစ်နေတယ်လို့ထပ်လောင်းပြောကြားထားပါတယ်ရှင်။
ုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ရန်ကုန်အဝင်းချက်ဝတ်စင်ကမ်ပိန်မှာပါဝင်ပေးကြရန်ဖိတ်ခေါ်တဲ့သတင်းပဲဖြစ်ပါတယ်။ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တက်ကစစ်စင်ရေးတွေမှာရှေ့တန်းတော်ရမယ့်ရဲဘော်တွေကိုအုတ်ထုတ်ကြီးကတက်ဆင်ပေးနိုင်ဖို့ရန်ကုန်အဝင်းချက်ဝတ်စင်တိုင်တထောင်ကမ်ပိန်မှာပါဝင်ပေးကြဖို့ညွန်လင်းချင်းရန်ကုန်ကဖိတ်ခေါ်ထားပါတယ်။ဂျမစစ်မိတ်စာတွေနဲ့ထိတ်တရင်ဆိုင်မှုနဲ့အောင်ပွဲတွေရဲ့နောက်မှာရဲဘော်တွေမကြွေလွင်ရအောင်ကြီးကားတွေအုတ်ထုတ်တွေလိုအပ်နေတာဖြစ်ကရှေ့တန်းရဲဘော်တွေကိုအုတ်ထုတ်ကြီးကတက်ဆင်ဖို့အတွက်ချက်သိန်းတထောင်မျှော်မှန်းထားပြီးကမ်ပိန်ကာလမှာမေလ15ရက်ကနေဇွန်လ15ရက်အထိပြုလုပ်မှာလို့သိရပါတယ်။ကြီးကားအုတ်ထုတ်တလုံးကိုထိုင်းဘတ်ငွေ9000၊ကြီးကားပြား2ချက်ကိုဘတ်9000၊ကြီးကားဘတ်တစ်ခုကိုဘတ်3500လို့ဖြစ်ပြီးတစ်ခုချင်းစင်းတုံးတိုင်းတက်ဆင်ပေးနိုင်တယ်လို့နိုင်တယ်လို့ထည့်ဝင်ပေးနိုင်တယ်လို့လည်းဖော်ပြထားပါတယ်။စူပါကမ်ပိန်ကိုပါဝင်ထောက်ကူပေးကြမဲ့လူရှင်တွေအနေနဲ့ပြည်ရင်းသားမကပြည်ပနိုင်ငံများကကိုယ်စားလှယ်တွေထံဆက်သွယ်ထောက်ပံ့ပေးနိုင်တယ်လို့အသိပေးထုတ်ပြန်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ Carshell ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်အခုဆက်လက်ပြီးတော်လန်ရေးကဗျာတပုတ်ကိုနားဆင်ရဖို့ရှိပါတယ်ကိုအောင်မရဲ့လက်ရတပုတ်ဖြစ်တဲ့အလိုရှိတယ်လို့အမိရတဲ့တော်လန်ရေးကဗျာကိုလူလက်နှွေဦးကခန်းစားရုပ်ဖတ်ပေးထားပါတယ်ရှင
်အလိုရှိတယ်ကျောင်းလွယ်အိမ်မြင်တိုင်းမြည်ရကြရတဲ့ဘဝတွေအတွက်လွမ်းတေးတွေဆုံးစီခြင်းပြီးကျောင်းလွယ်အိမ်ကလေးတွေကထွက်လာတဲ့ကျိုးပဲ့တန်စင်တွေထဲမှာတားတို့ဘာဖြစ်တွေလုံမိလို့လဲဗျာခင်ဗျားတို့လူကြီးတွေဟာတတ်တတ်သမားတွေရာဇဝတ်ကောင်တွေလို့ငိုရင်းပြောကြတယ်ကျောင်းခေါင်မိုးပေါ်ဘုံချရဲတဲ့တရေဘောကြောင်သူတွေအတွက်သူတို့သားသမီးတွေသူတို့မိဘတွေကိုကျမ်းမာကြပါစေလို့ဆုတောင်းပေးရမလားဗမာပြည်မှာကလေးငယ်တွေကိုသွေးအေးအေးနဲ့တတ်ဖြတ်ရဲတဲ့ရာဇဝတ်ကောင်တွေရှိခဲ့ကြောင်းတမန်ရေးကြရလိမ့်မယ်တစ်ချိန်မှာသူတို့ဆွေစဉ်မျိုးဆက်မိသားစုတွေကိုဒီရောက်မှာပတ်ဆက်မှုတွေကြောင်းအသေးချာပြန်ပြောပြကြရလိမ့်မယ်ငါတို့ကိုတီးခန့်ခြင်းတရားတွေလာမဟောပြောကြပါနဲ့ကလေးတွေရဲ့ဝိညာဉ်တွေအတွက်တခုခုတော့လောက်ကြရလိမ့်မယ်လူကြီးလူကောင်းတွေငါတို့စီမလာကြပါနဲ့ငါတို့လိုခံစားနိုင်မဲ့သူတွေသာငါတို့လိုခံစားနိုင်မဲ့သူတွေသာအလိုရှိပါတယ်ကိုအောင်မိုင်း
ဗီဒီယိုအညီကြီးမှာဆက်လက်တင်ပြနေနေပါတယ်အခုတစ်ခါမှာတော့ဆရာနာတင်ပြတဲ့နောက်ဒုက္ခခံရဆုံးအလုသမားတွေအခက်ခဲလို့အမည်ရတဲ့မြန်မာနွေခရိုနီကယ်မေလာဆက်ခွန်မြင့်ဝင်းမူမခဆောင်းမကိုပူပူကဖတ်ကြားထားတာနားဆင်ရမှာဖြစ်ပါတယ်ရှင
်မြန်မာနွေခရိုနီကယ်မေလာ18ရက်မြင့်ဝင်းဆရာနာတင်ပြနောက်ဒုက္ခခံရဆုံးအလုသမားတွေရဲ့အခက်ခဲရန်ကုန်မြို့လှိုင်သာမြို့နယ်ကချမ်းကြီးဆိုတဲ့ဖနက်စင်ုံတရုံမှာအလုသမားထောင်ထဲချီဆန္ဒပြနေကြတာရန်နေငယ်ရှိနေပြီဖြစ်ပါတယ်။တရက်လုံအားက9200ကျပ်သားရရှိတာကြောင့် 12,000 ကျပ်အထိတိုးမြင့်ပြီးပို့အလုသမားတွေကဆန္ဒပြတောင်းဆိုနေကြတာဖြစ်ပါတယ်။အာနာသိန်းစစ်ကောင်စီအနေနဲ့အနှိမ့်ဆုံးလုံအားခါကို 6,800 ကျပ်လို့သတ်မှတ်ထားပေမယ့်အခြေခံ 4,800 ကျပ်နဲ့အပိုဆောင် 2,000 ကျပ်ဆိုပြီးခွဲခြားသတ်မှတ်ထားတဲ့အချက်နဲ့ 6,800 ကျပ်ရရှိခဲ့ရင်တောင်မှယခုလိုကာလမှာဖြစ်ပေါ်နေတဲ့ငွေကြေးဖောင်းပွားမှုကုန်စည်နှုန်းကြီးမြင့်မှုတွေကြောင့်အလုသမားတွေအပေါ်အလုလုံရင်ဝလျောင်မစားနိုင်နေထိုင်နိုင်တဲ့အခြေအနေမဟုတ်တာတွေ့ကြရမှာဖြစ်ပါတယ်။မန္တလေးလိုမျိုးမှာငလင်ပေးကြရောက်ပြီးအဆောက်အဦတွေဖြတ်တာရှင်းလင်းတဲ့လုပ်ငန်းခွင်လိုမျိုးမှာတော့နေစားကတရက်ကိုကျပ်2000လောက်ရှိပြီးပယံအလုလိုကျွမ်းကျင်မှုအနည်းငယ်ပါရှိတဲ့လုပ်သားတွေအပေါ်တရက်ကိုကျပ်3000ဝန်းကျင်ပေးပြီးငှားနေကြတဲ့အကြောင်းသတင်းတွေမှာဖတ်ရှုမိကြပါလိမ့်မယ်။ပယံဆောက်လုပ်ရေးလုပ်ငန်းခွင်တွေကကြပန်းအလုပ်တောင်မှတရက်ကိုကျပ်2000လောက်ရောက်နေချိန်မှာစက်ရုံမှာမနက်9နာရီကနေညနေ6နာရီလောက်အထိ10နာရီ17နာရီလောက်ကြာတဲ့အလုပ်သမားတွေအနေနဲ့တရက်9200ကျပ်သာရရှိခြင်းဟာဘလို့မှရှင်သန်စားတောင်နေထိုင်မှုမလွယ်ကူတာတွေးကြည့်ုံနဲ့တင်သိနိုင်ပါတယ်။စံစီဟင်းတီဟင်းရွက်အသားငါလိုနေ့စဉ်စားတောက်ကုန်စည်းနှုန်းတွေကမြန်မာကျပ်ငွေတန်ဖိုးကြတောင်ကြောင့်ရောအခြားသောသွင်းကုန်မူဝါဒစစ်ပွဲတွေနဲ့ကုန်တွယ်တဲ့လမ်းတရှောင်းလနက်ကင်အဖွဲ့တွေရဲ့အခွန်အောက်စတဲ့အကြောင်းတွေကြောင့်မတန်တဆဈေးမြင့်တက်လာနေပေမယ့်အလုသမားတွေရဲ့တနည်းအခြေခံလုပ်အားကတော့အချိုးညီတိုးမြင့်လာခြင်းမရှိတာကြောင့်အလုသမားတွေအနေနဲ့ အခုလိုလှုပ်အားကတိုးမြင့်ပေးဖို့ဆန္ဒပြနေကြတာဖြစ်ပါတယ်။အမေရိကန်ဒေါ်လာကို7,300-1,400လောက်ရှိခဲ့ချိန်ကတရက်လှုပ်အားခါက4,800ကျပ်ဖြစ်ခဲ့ပေမယ့်အခုအမေရိကန်ဒေါ်လာကို4,300-4,400ကျပ်ရောက်လာချိန်မှာ9,000ကျပ်ကနေအများဆုံး6,800ကျပ်သာရရှိနေတဲ့အဖြစ်ကဘလို့မှကြိုးကြောင်းမစီလျော်သလိုအလုပ်သမားတွေအနေနဲ့လည်းစားဖို့နေဖို့မလောက်ငှားတဲ့အခြေအနေတွေရောက်နေကြတာဖြစ်ပါတယ်။2021ခုနှစ်ဆီယနာတင်ပြီးနောက်လက်နက်ကိုင်ပဋိပက္ခလူအခွင့်အရေးချိုးဖောက်မှုမတရားဖမ်းဆီးတပ်ဖြတ်မှုနေရက်စွန့်ခွာပြီးထွက်ပြေးတိမ်းရှောင်ရတဲ့ပြဿနာတွေစသဖြင့်နိုင်ငံရေးစီရေးပြဿနာတွေကရှေ့တန်းရောက်လာတဲ့နောက်မှာအလုပ်သမားအခွင့်အရေးလူခလာစာပြဿနာလိုမျိုးကိုကင်တွယ်ဖြေရှင်းမှုဘယ်အဖွဲ့အစည်းကမှစိတ်ဝင်တစားမရှိကြတော့တာတွေ့ရပါတယ်။အာဏာပြဿနာကထိတ်ဆုံးရောက်နေချိန်အာဏာရဖို့အဓိကဖြစ်တယ်လို့ယူဆလာချိန်မှာအလုပ်သမားအခွင့်အရေးလူခလာစာအရေးကအရေးတကြီးကိစ္စလို့မမြင်ကြတော့တာမထူးဆန်းပေမဲ့လည်းထိခိုက်ခံစားရတဲ့အတိုင်းအတာကကျေပြန့်လာတာဖြစ်ပါတယ်။ရန်ကုန်၊ပဲခူး၊မန္တလေး၊ပဲခူးတို့လိုမြို့တွေမှာစစ်မှုဆောင်တွေတတ်မှတ်ပြီးလူခစာ၊လာခစာ CMB လို့ခေါ်တဲ့ပြည်ပဖို့တဲ့အထက်ဖနက်ချုပ်စက်ရုံတွေအများပြားရှိကြပြီးအချို့လည်းပြည်ရင်းစည်းကွက်ကိုရည်ရွယ်တဲ့စားတောက်ကုန်၊ပြည်ပစည်းကွက်ကိုရည်ရွယ်တဲ့ရေထွက်ပစ္စည်းစက်ရုံချို့လည်းပါဝင်ပါတယ်။အများစုကတော့အထက်ချုပ်လုပ်ငန်းလို့ခေါ်ဆိုကြတဲ့ပြပတင်ပို့တဲ့အဝတ်ထည်ဖဏတ်တို့လိုထုတ်လုပ်ကြတဲ့စက်ရုံတွေမှာအလုသမားတိန်းနဲ့ချီလောက်ကင်နေကြတာဖြစ်ပါတယ်။မြန်မာနိုင်ငံလိုနေထွက်လောက်ခလာစာနှုံနှိမ့်တဲ့နိုင်ငံတွေမှာ CMB လိုအထည်ချုပ်လုပ်ငန်းတွေစက်ရုံတွေရင်းနှီးမြှုပ်နှံပြီးဖွံ့ဖြိုးပြီးနိုင်ငံတွေစီတင်ပို့ကြတာဖြစ်ပါတယ်။2021ခုနှစ်ဆီယနာမသိမီကအနေထားမှာအထည်ချုပ်လုပ်ငန်းလိုလောက်ခစာလာခစာလုပ်ငန်းတွေအနေနဲ့အမှားစာလဲများများဆဆရခဲ့ကြသလိုလျှက်စစ်မီရရှိမှုအခွန်အကောက်စာရာတွေကအတိုင်းအတာတစ်ခုထိအလူးသာလွန်သာရှိကြပြီးအလုတ်သမားတွေအနေနဲ့လည်းရာသင်ရထိုက်တဲ့အမြင့်ဆုံးလောက်ခလာစာမဟုတ်သေးတာတော်သေးတယ်လို့ဆိုနိုင်ပါတယ်။ဆီယနာသိမ်းပြီးလျှက်စစ်တာပေးနိုင်မှုအခြေအနေဆိုးရွားလာသလိုနိုင်ငံတကာမှထင်ရှားတဲ့အမှတ်တံဆိပ်တချို့ကလည်းနိုင်ငံရေးနဲ့အခြားကိစ္စတွေကြောင့်အမှားစာပေးဖို့တာရက်ဆိုင်လိုက်ကြရတာတွေကမြန်မာနိုင်ငံတွေကအထည်ချုပ်လုပ်ငန်းကိုထိခိုက်မှုရှိစေတာဖြစ်ပါတယ်။လုပ်ငန်းရှင်တွေအနေနဲ့ပြင်ပအကြောင်းချက်တွေကြောင့်ဝင်ငွေအမျက်ငွေထိခိုက်လာတဲ့တန်ကိုအလုတ်သမားလောက်ခလာစာလျှော့ခြင်းအပြင်ဖာထေးတဲ့အဖြစ်ကသဘာဝမကျတဲ့အနေအထားဖြစ်ပါတယ်။မြန်မာနိုင်ငံလိုပဋိပက္ခနဲ့အုပ်ချုပ်မှုစနစ်ရော့ရဲနေတဲ့နိုင်ငံတွေမှာရင်းနှီးမြှုပ်နှံတဲ့လုပ်ငန်းရှင်တွေအနေနဲ့အမျက်များများရတဲ့အချက်ကစွဲဆောင်မှုဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါပေမဲ့စီးပွားရေးကျင်းဝတ်သိက္ခာအပြင်နှိမ့်ချလွန်တဲ့လုပ်ရလဲဖြစ်ပါတယ်။ပြည်ရင်းလုပ်ငန်းရှင်ဖြစ်စေပြည်ပကလုပ်ငန်းရှင်ဖြစ်စေအခုလိုနိုင်ငံရေးစီးပွားရေးနှိမ့်ကြတဲ့အနေအထားမှာအလုပ်သမားတွေရဲ့နေစားလောက်ခအနှိမ့်ဆုံးပေးပြီးမိမိတို့အကျိုးအမြတ်အတွက်လှုပ်ဆောင်နေကြတဲ့အဖြစ်ကစိုးရွားတဲ့ခေါင်းပုံဖြတ်ခြင်းသာဖြစ်ပါတယ်စစ်ကောင်စီရဲ့အလုပ်သမားရေးဝန်ကြီးဌာနအနေနဲ့လည်းဆီယနာသိမ်းပြီးနောက်အလုပ်သမားအခွင့်ရေးအတွက်လှုပ်ဆောင်ကြတဲ့အရက်ဖတ်အဖွဲ့တွေတမကတွေကိုစောင့်ကြည့်တာခြေလှမ်းမတာနဲ့ဖမ်းဆီးထောင်ချတာတွေလှုပ်ဆောင်တာကြောင့်အလုပ်သမားအခွင့်ရေးအဖွဲ့တွေလည်းလောက်ခလာစာနဲ့ပတ်သက်လို့အလုတ်သမားဝင်ကြီးဌာနလိုမျိုးကိုဝေဖန်တာဖိအားပေးတာတွေမလုံဆောင်ရဲကြတဲ့အနေအထားဖြစ်ပါတယ်။နိုင်ငံရေးအကြက်တဲ့လက်နက်ကိုင်ပဋိပက္ခတွေကြဲကြဲပြန့်ပြန့်ဖြစ်ပွားနေတဲ့အခြေအနေအောက်မှာအလုတ်သမားအခွင့်အရေးကိစ္စကိုပြောဆိုရပ်တည်ပေးမယ့်အဖွဲ့အစည်းတွေရှားပါလာတဲ့အနေအထားလို့ဆိုရင်မှားမယ်မထင်ပါဘူး။ရန်ကုန်နဲ့အချို့သောမြို့တွေမှာရှိတဲ့စစ်မှုဆောင်တွေအလုတ်ယုံတွေမှာတိုင်းကနန်းနဲ့ချီတဲ့အလုတ်သမားတွေဟာရန်ကုန်မန္တလေးပဲခူးတို့ကဒေသခံတွေကြီးတတ်တမဟုတ်ပဲအေရီတိုင်းမန္တလေးတိုင်းရခိုင်ပဲခူးတိုင်းနဲ့စကိုင်းတိုင်းတို့ကလာရောက်လောက်ကင်ကြသူတွေလည်းပါဝင်နေကြပါတယ်။အဆိုပါဒေသတွေမှာစစ်ပွဲတွေဖြစ်ပွားနေတာကြောင့်အလုတ်သမားတွေဖို့အခုလိုနေစားလာပြီးအလုတ်ကနေပြုတ်ခရင်တော့ကိုယ်စားတီကိုပြန်ဖို့မလွယ်ကူတဲ့အခြေအနေလဲကြာရောက်နေတာဖြစ်ပါတယ်ရှင်။
ဗီဒီယိုအန်ယူဂျီမှဆက်လက်အသံလွှင့်ပေးနေပါတယ်ဒီဂရီမနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူပီချင်းဘာသာနဲ့တပတ်အတွင်းသတင်းတွေကိုတမ်မတူပီ Times ကအစီအစဉ်တင်ဆက်ပေးထားတာနားဆင်ရမှာဖြစ်ပါတယ်ရှင
MTP Tamlam Glom Good Bacon to go Sabai Ding Usaini Tila Ngai Erna Ka Ku Omthani Kumpul Kunga Mei Tha Ayal Thumna Othang Sanata Adang Ka Bangla Tulo Omni Pakhana MTP Township Health Department Lo Amote MTP Khopui ফেতান বংচাক পিলনাম খাম আয়ুলা মেডিকেল চেক আপ সাইপাও তেলা অথাংয়াগল টিকা মোবাইল ক্লিনিক প্রোগ্রামা সুমু পকুল পতং সমলি পথুম অহোমলা পিলনাম সমরুক পথুম আয়ুলা মেডিকেল চেক আপ কসাইপাও তে ম্যালেরিয়া ক্লুনাট চেক আপ খো আসাইপাও থাই তেলা মেংলা ওম তেবং মুলা অং তুইসি সনা খো পসেং পাও তেলা MTHD lo damatu pi tham te nga atwe panhina a mindat khopui tai netit ka wangcha pakhata sikam si lo kumthani kumkul kum nga mei ni lenga ne na wanjong ne bum athak thil lo nga pilnam panhi dik tila ming la om sikam si lo mei ni lenga ne min chang pakwa le minit chom thoma bum athak ti wangcha khui ka kum hlei thum samu pakhat ne kum som li huta pakhat dik ti পিলনাম সেখাত বংহা আদাঙ তিলা মেংল ওম তেবং মলা বংসা খুইকা সেং ইম নে ইমদং সমলি থাই পু সিতলা মিন্দাত টাউনশিপ পিপল অ্যাডমিনিস্ট্রেশন লো তংসাক তেবং মলা মে নিলিসরি নে নখ মিন্দাত খপুইকা বংসা পাখাদা বুম আথাক থিলতলা মেংল ওম বুম পুক বেঙা আথা ওমতি আয়েতলা কপুক থাই ক্লাস্টার বুমস না খো আমহাং তলা মিন্দা টাউনশিপ পিপল অ্যাডমিনিস্ট্রেশন লো তিনিন মে নিলিরেন নিনা সাহলা আপথুম না আ ইউএফসি চিন লংনু ফাইটার জোসওয়াবান লো লগলুই থকতি খাইনা কতং পিলনাম খ খামলা কুল টঙ্কা তিনজঙ্গা আপেসেং তলা মিংলো ওম টিকা টঙ্কা তিনজঙ্গা তা চিলেন ফাউন্ডেশন তেঙা কুমথাউনি কুমকুল কুমঙা মে নি থেঙা নেনা পেসেংতি টঙ্কা বৈতে ngলিন বে দানতে পেলে থুথাউ ইয়ে লঙ্গান হামলা মাংলা ওমনি তিলা চিলেন ফাউন্ডেশন প্রেসিডেন্ট সিয়া থংথা থাংলো অথুই জুসওয়াবান হেতা কুমথাউনি কুমকুল কুমঙা জুন নিসরি নেনা ব্রাজিল ফাইটার ব্রুনো সিলভা নে ইউএফসি থকলু লাংনা থকতা হই নি তিলা মিংলো পলিনা চিন ব্রাদারহুড লো চিন খবল খুইগা সাসংনা মুন পাখারা কুমথাউনি কুমকুল কুমঙা এপ্রিল নিকুল নিরুক লামগলো নিকুল নিকোয়া নিন হেল গোলতুনা মিটিং কসায়ুতিলা ওলথাঙালা মিটিংগা থুইসাইনা আখুতি আছেতপলি কো ভাইনা আখু উথাইতিলা মিংলো টিকা আছেতপলি খুইয়া চিন পিলনাম খক বৈ হামলা গভর্নমেন্ট অ ওমনা থাই হামনে চিন ব্রাদারহুড মেম্বার বৈ বংয়ং উথেবেতি স্ট্যান্ডার্ড আর্মি সাই থাই হাম কাকু ভায়ু তিলা স্টেটমেন্ট দোঙা আতংসাক চিন ব্রাদারহুড হেতা কুমথাউনি কুমকুল কুমথুম ডিসেম্বর নিসম থুম হেনা আসেনুতি আসেনা কুমখাত খুইয়া চিনডুই মটুপি মিন্টাত কমপ্লেন নে ফলাম খুপুই হেতা সিকাউন্সি কুনমুইলাম কলো আলো থাইলাওম চিন ব্রাদারহুডা সিএনও সিএনডিএফ জেডএফইউ পিটিএফ জৌলেন CDF মতুপি ব্রিগেড 1 নে MTC MDF হক থু মুবান লও আবদনা ইন্ডিয়া মিজোরাম লংলাই ডিস্ট্রিক্ট কা মেবাং নোপাই খসে কুলরাম মেনা ফ্রিপট হামলা লাই অটোনোমাস ডিস্ট্রিক্ট কাউন্সিল LADC নে ল্যান্ড রেভিনিউ এন্ড সেটেলমেন্ট ডিপার্টমেন্ট লো কুমথাউনি কুমকুল কুমঙা মে নিথেরুক নিনা সাআলা লাই অটোনোমাস ডিস্ট্রিক্ট কাউন্সিল LADC নে ল্যান্ড রেভিনিউ এন্ড সেটেলমেন্ট ডিপার্টমেন্ট লো কুমথাউনি কুমকুল কুমঙা এপ্রিল নিশা নে না মিটিং আসায়ুতি রমরি বইনে নে তু গাইতি লংলাই ডিস্ট্রিক্ট খুইগা পিলনাম খক সাক ওক না খাইনা তংপর হামলা নোপাইস না আথেনলা খম হাম ওমতলা থুই তেডোঙা তেনহিন কা স্টেটমেন্ট সাহানা হিন মে নিথেরুক লামকলো আটু স্টেটমেন্ট ওম পথিল লংলাই ডিস্ট্রিক্ট লামকলো মবাং নোপাই খসে কুলরাম বেনলা নফুয়ু মাপোতিলা আথুই তেহেকা স্টেটমেন্ট হে নভাই উপরতা আনাঙাইলা দন্ততলা ওমনিতলা স্টেটমেন্ট দোঙা তংসা রেডিও দং লোহা নতুন কঙ্গাই খতা কলখু কাতু ইয়ালতকুম জনি খাত নিজাং খনক পরেলে মিনি সমথমা 16 মিটার 17.79 মিকা হাত দং লোহা কো নতুন থাইজং দমতুবি থাম অলথাং খনতুন বৈসোয়া জাল্লা অমাইনা কাকু আসা বৈদে মুসে
মতুমি ফোন গামি সামকু
ကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.3 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါလို့ရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ရေဒီယိုအန်ယူဂျီဖြစ်ပါလိမ့်ရှင်။အရေးတော်ပုံအောင်ရမည်။